တော်တရှင်များမင်္ဂလာပါခင်ဗျာမင်္ဂလာပါလို့နှုတ်ခွန်းဆက်ရပါမယ်ဒီတစ်ပတ်တင်ဆက်မယ့်အကြောင်းကတော့တိတ်ပြီးမင်္ဂလာမရှိလာပါဘူးခင်ဗျာစပားကင်းတွေကိုဖျက်နေတဲ့ခရုပမာဏကတောင်သူတွေကိုယ်တိုင်ဖြည့်ရှင်းနိုင်တဲ့ပမာဏထက်ကျော်လွန်နေတဲ့အတွက်အစိုးရဌာနတွေပါဝင်ဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းတွေကိုတင်ပြသွားမှာဖြစ်ပါတယ်လက်ရှိမိုးစပားစိုက်ပျိုးရာသီမှာအေရာဝတီတိုင်းအောက်ပိုင်းကဖြာပုံဒေးဒီရဲ့ကြိုက်လက်မြို့နယ်တွေမှာစပားပျိုးကင်းတွေကိုခရုတွေကြိုက်လို့ဧကတောင်းနဲ့ချီပြီးပျက်စီးနေတယ်လို့ဒေသခံတောင်သူတွေကပြောပါတယ်တောင်သူတွေရဲ့အကြမ်းမြင့်ခံမှန်းချက်ကတော့ဒေးဒီရဲ့တမျိုးနယ်ထဲမှာတင်စပားပြိုကင်းအေက4-5000လောက်အပြည့်စည်ရှိတယ်လို့ဆိုကြပါတယ်ဒီနေရာမှာအသေးအချာစည်းရင်းကောက်ထားတာမဟုတ်တဲ့အတွက်တောင်သူတွေရဲ့ခံမှန်းချက်ကအမှန်နဲ့ကွဲလဲနိုင်ခြင်းရှိပါတယ်ဘာပဲဖြစ်ဖြစ်တောင်သူတွေခံမှန်းတဲ့ပမာဏရဲ့3ချိုးတချိုးဆိုရင်တော့အနည်းဆုံးအေကတောင်းနဲ့ချီတဲ့အတွက်တော်တော်များတယ်လို့ဆိုရမှာဖြစ်ပါတယ်တောင်သူတွေရဲ့ပြောကြချက်အရတော့မျိုးစပားကျဲလိုက်ပြီးစပားပင်လေးတွေအညောင်ပေါက်လာလိုက်ခရုကကိုက်လိုက်နဲ့3-4ချိန်လောက်ရှိလာတော့အခုနှစ်မိုးစပါးကိုမစိုက်တော့ဘူးဆိုပြီးဒီတိုင်းနေလိုက်ကြတဲ့တောင်သူတွေတောင်တော်တော်များနေပြီလို့ဆိုပါတယ်။ဇွဲကောင်းပြီးဆက်လုပ်ချင်တဲ့တောင်သူတွေအနေနဲ့လည်းမျိုးစပါးကိုဈေးကြီးပေးပြီးခက်ခက်ခဲခဲနဲ့လိုက်လံဝယ်ယူနေရတဲ့အခြေအနေပါ။စပားပြိုကင်းတွေခရုကိုက်ခံရလို့ကိုယ်တိုင်အခက်ခဲကြုံနေတဲ့ဒေဒီယံမျိုးနယ်ကတောင်သူကိုကျော်တက်ကစပားကင်းတွေပျက်စီးနေတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။မူရင်းမျိုးတွေနဲ့မတူတဲ့ခရုတစ်မျိုးပေါ့နော်။ရွှေခရုလို့လည်းခေါ်ကြတယ်။ဒေဒီယံမျိုးနယ်အဆက်ပေါ့သာဘုံမြေဘေးကနေပြီးတော့စတက်လာတယ်။ရေတက်ရေကြမှဒီခရုတွေပါလာတယ်။အဲ့ဒီကနေပြီးတော့တစ်နှစ်ကို3မိုင်နဲ့5မိုင်လောက်အထိသူ့ရဲ့မျိုးပွားနှုံးရ။အောင်နေချင်းနဲ့မျိုးပွားနေတယ်။သူကတော့ပန်းရောင်ဥလေးတွေဥတယ်။အဲ့ဒီပန်းရောင်ဥလေးတွေက15ရက်လောက်တော့အတွင်းမှာအကောင်ပေါက်လာတယ်။ကျွန်တော်လည်လောက်လာတဲ့အစိပ်ပိုင်းမှာမြင်တွေ့နေရတဲ့ခရုတွေထက်နှစ်ဆလောက်လဖက်ရဲ့ပကံလုံးအဲ့ဒီရွှေစားလောက်ကြီးကြီးရခင်ဗျအပင်ပေါက်လာပြီးတဲ့အနေထားမှာတော့မှပဲစိတ်မချရဘဲနဲ့အဲ့ဒီအပင်ရဲ့အမှုဆုံးအပိုင်းကိုသူတို့ကဖြတ်စားပြစ်တာခရုတွေလမ်းကြောင်းကျသွားပြီဆိုတာနဲ့မျိုးတလားသားလောက်အထိကိုသူတို့ကဖြတ်စည်းနိုင်တယ်နောက်တစ်ခုကရေတက်လာတာနဲ့ဒီကောင်တွေပါလာတယ်ကုန်းပေါ်မှာကြံခဲ့တယ်ကြံခဲ့တဲ့အကောင်ကဒီမျိုးပင်ကိုဖြတ်စည်းနေတယ်ဒီလိုမျိုးနဲ့မှာဆိုရင်ဒီခရုတွေဖြတ်စည်းလို့ဒီကအရ2,300လောက်များခံမှန်းနေခင်ဗျဒီခရုတွေကိုလယ်သမားတွေကတိုက်ကျက်နေတယ်သို့တော့မနိုင်တဲ့ဘဝကိုရောက်နေပြီကိုလုံးလိုက်တဲ့မျိုးတစ်ခုဟာဒီခရုတွေဖြတ်စည်းရတော့မဆိုင်တော့ဘူးလယ်တွေမှာသဘာဝမတွေ့ရတဲ့ဘဝမျိုးတွေတုံးနေရပြီ
တောင်သူတွေပြောကြမှုအပေါ်အခြေပြုပြီးသုံးသပ်ရရင်ခရုကိုက်ခံနေရတဲ့လယ်တွေမှာမျိုးကျဲပြီးသဘာထက်ပြိုးရင်လည်းခရုကထက်ကြိုက်အောင်မဲ့အခြေအနေပါတောင်သူတွေကကုမ္ပဏီထုတ်ခရုသက်ဆေးတွေနဲ့တပိုင်းတိုင်းနှိမ့်နှင်းနေပေမဲ့လုံးဝမနိုင်ကြပါဘူးခရုတွေကလေကွက်တွေထဲမှာနေမကဘဲချောင်းတွေမြစ်တွေထဲမှာပါတခွင်တမြင်ရှိနေကြတာပါတောင်သူတွေကအေယော်ဒီတိုင်းအောက်ပိုင်းဒေသမှာလွန်ခဲ့တဲ့3နှစ်လောက်ကတည်းကစပားပင်တွေကိုခရုကိုက်တဲ့ပြဿနာစတင်ခဲ့တာလို့တောင်သူတွေကပြောပါတယ်စားတော့ကခရုပြဿနာကဖြာပုံမြို့နယ်လောက်မှာပဲရှိခဲ့ရာကနေထိထိရောက်ရောက်နှိမ်နှင်းတာမရှိလို့ဒီပြည်နေရာတွေစီကိုပါပွားလာတာပါပြောရရင်မြို့နယ်3ခုမှာစပားကင်းတွေကိုဖျက်ဆီးနေတဲ့ခရုပမာဏကတော်တော်များနေပြီဖြစ်တာကြောင့်နှိမ်နှင်းမှုအတွက်အစိုးရဌာနတွေပါဝင်ဆောင်ရွက်ဖို့လိုနေပါပြီဒီကိစ္စနဲ့ပတ်သက်ပြီးတောင်သူတွေကိုမေးပစ်ပါတယ်တက်ဆိုင်ရာစိုက်ပျိုးရေးဌာနကိုအကူအညီမတောင်းဘူးလားပေါ့တောင်သူတွေရဲ့အဖြေကတော့အရင်နှစ်တွေမှာလည်းဘာမှဟုတ်တိပတ်တိအကူအညီမရခဲ့တာကြောင့်ပြောလဲမထူးဘူးထင်လို့တရားဝင်အကူအညီတောင်းတာမရှိသေးပါဘူးတဲ့ဒါပေမဲ့ဒီနေရာမှာပြောလိုတာကဌာနဆိုင်ရာတွေမှာအောက်ပိုင်းအဆင့်တွေအပြောင်းလဲနေနေသေးတယ်ဆိုပေမဲ့အစိုးရအသင့်မူဝါဒအသင့်ဖြစ်တာကြောင့်ပြဿနာကိုအထက်ပိုင်းထိရောက်အောင်တင်ပြနိုင်ရင်အရင်နဲ့မတူတဲ့တုံ့ပြန်မှုရှိနိုင်ပါတယ်ဒါကြောင့်တက်ဆိုင်ရာဌာနကိုလယ်သမားအဖွဲ့အစည်းအနေနဲ့တရားဝင်အကူအညီတောင်းမှုအကြံပြုပါတယ်နာဂစ်ဗီဇာတုံးကလည်းအေဝရီတိုင်းအောက်ပိုင်းဒေသတွေမှာထောင်နဲ့ချီနေတဲ့ကြွက်အုပ်ကြီးတွေကစပားကင်းတွေကိုဖျက်ဆီးခဲ့ကြတဲ့ဖြစ်ရပ်ဖြစ်ပါသေးတယ်။အဲ့ဒီတုန်းကတော့ပြန်လည်ထူထောင်ရေးလုပ်နေတဲ့ NGO တွေကသက်ဆိုင်ရာဌာနတွေနဲ့အတူပူးပေါင်းပြီးကြွက်တွေကိုစီမံကိန်းချပြီးနှိမ်နှင်းခဲ့ကြရပါတယ်။ဒါကြောင့်အခုခရုကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနဘက်ကိုပြောချင်တာကစပားပြိုကင်းတွေခရုကိုက်ခံနေရတာကိုအန္တရာယ်ကြီးတဲ့ကိစ္စမဟုတ်ဘူးလို့မထင်ပါနဲ့။လက်အေကပေါင်းတောင်းနဲ့ချီပြီးပျက်စီးနေတာဖြစ်တဲ့အတွက်တောင်သူတူးချင်းစီရဲ့ဆုံးရှုံးမှုတွေမကဘဲတိုင်းပြည်အတွက်လည်းဆုံးရှုံးနေတာဖြစ်ပါတယ်။ခရုတွေကိုဒီနှစ်မှာတေချာမနိုင်နိုင်ရင်ရှေ့နှစ်မှာဒီပြည်မြို့နယ်တွေစီကိုပါထပ်ပြီးပြန်ပွားလာနိုင်ပါတယ်။ဒါဆိုရင်ရေရှည်မှာနှိမ်နှင်းရပိုခတ်ပြီးပျက်စီးဆုံးရှုံးမှုတွေဒီထက်အဆမတန်ပိုများလာနိုင်ပါတယ်။ ဒါကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတောင်သူတွေကတရားဝင်အကူအညီတောင်းသူဖြစ်စေမတောင်းသူဖြစ်စေခရုနိုင်နေရေးကိုအမြန်ဆုံးဆောင်ရွက်ဖို့လိုပါကြောင်းသက်ဆိုင်ရာအစိုးရဌာနကိုတိုက်တွန်းနှိုးဆော်လိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။